TNLU ဆောင်တဲ့ပူပေါင်းတပ်ဖွဲ့တွေကရှမ်းပြည်မြောက်ပိုင်းကမိုးမိတ်မြို့ကိုအလုံးစုံသိမ်းနိုင်ခဲ့ပြီလို့ဒေသတွင်းသတင်းများအရသိရပါတယ်။မိုးမိတ်မြို့မှာရှိတဲ့စစ်ကောင်စီလက်ကျန်တပ်စခန်းတစ်ခုဖြစ်တဲ့မိုးမိတ်ဗျူဟာဂုံးကိုဇူလိုင်လ30ရက်နေ့မနက်7:00နာရီမှာရှင်းလင်းသိမ်းပိုက်ခဲ့တယ်ဆိုပြီးတော့ TNLU ပြန်ကြားရေးကထုတ်ပြန်ထားပါတယ်။အဲဒီနောက်စစ်ကောင်စီကဗျူဟာဂုံးနေရာကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းဖော်ပြပါတယ်။မိုးမိတ်မြို့တိုက်ပွဲအတွင်းမှာ TNLU တအောင်တပ်ဖွဲ့နဲ့အတူ PDF ပြည်သူ့ကာကွယ်ရေးတပ်တွေလည်းပါဝင်တိုက်ခိုက်ခဲ့တာပါ။TNLU တောင်တက်အနေနဲ့ဒီ1300အပိုင်း1တိုက်ပွဲတွေအတွက်မှာရှမ်းပြည်မြောက်ပိုင်းကနောင်ချိုနဲ့မန္တလေးတိုင်းမိုးကုတ်မြို့တို့ကိုလည်းတင်းယူထားပါတယ်။မိုးမိတ်ကို TNLU ပူးပေါင်းတပ်တွေထိန်းချုပ်လိုက်ပြီးဆိုတဲ့သတင်းပေါ်မှာစစ်ကောင်စီဘက်ကသုံးတရာတုံ့ပြန်တာတော့မရှိသေးပါဘူး။မန္တလေးတိုင်းမတရားမြို့နယ်တွေကစစ်ကောင်စီတပ်စခန်း9ခုကိုထပ်မံတင်းယူပြီးတော့အခုဆိုလို့ရှိရင်မတရားမြို့နယ်တွေမှာရှိတဲ့စစ်ကောင်စီတပ်စခန်းစုစုပေါင်း35ခုကိုတင်းပိုက်ထားတယ်လို့မန္တလေးပြည်သူ့ကာကွယ်တပ်ကပြောပါတယ်။ဒါပေမဲ့လည်းစစ်ကောင်စီဘက်ကတော့ဒါကိုတီးပြီးပြောဆိုတာမရှိသေးပါဘူး။မလီတိုင်းတွင်သပိတ်ချင်းပသိမ်ကြီးမြို့နယ်တွင်တွင်မှာလဲတိုက်ပွဲတွေရှိနေပြီးတော့စင်ကူးမြို့နယ်ကိုလည်းဒီ TNLU နဲ့ PDF ပူးပေါင်းတပ်တွေကထိန်းချုပ်ထားတယ်လို့သိရပါတယ်စစ်ကောင်စီကစင်ကူးကိုပြန်လဲထိုးစစ်ဆင်သိမ်းယူထားတယ်လို့ပြောပေမဲ့ဒေသတွင်းသတင်းတွေအရတော့စင်ကူးမြို့တစ်ဖက်ကမ်းမှာပဲစစ်ကောင်စီတပ်တွေနေရာယူထားနိုင်တယ်လို့သိရပါတယ်ခင်ဗျာ